အမေရိကန်နိုင်ငံအရှိဘက်ချံဘော်တီမိုးမြို့မှာကြီးမားတဲ့လူအုပ်ကြီးကခြေတက်ဆန္ဒပြနေပါတယ်။ဒါပေမဲ့ဒီဆန္ဒပြပွဲတွေဟာငြင်းငြင်းချမ်းချမ်းပြည့်စုံသွားလိမ့်မယ်လို့ရဲတပ်ဖွဲ့ကမျှော်လင့်ထားပါတယ်။အာဖရိကန်အမေရိကန်လို့ခေါ်တဲ့လူမဲတွေအပေါ်ရဲတပ်ဖွဲ့ကမဖွဲ့မရပြုတ်မှုဆက်ဆံတာကိုကန့်ကွက်တဲ့အနေနဲ့ဆန္ဒပြလူအုပ်ကြီးဟာမြို့လယ်အဓိကမြေထားဘူဒါယုံကနေမြို့တော်ခမရှိယာကိုခြေတက်ဆန္ဒပြနေကြတာဖြစ်ပါတယ်။ရဲကထင်းသိမ်းထားစဉ်လူငယ်လူမဲအမျိုးသားတအူတည်ဆုံသွားပြီးတဲ့နောက်နေရက်ဆက်တိုက်စုပုံမှုတွေဖြစ်သွားခဲ့တဲ့အတွက်အင်္ဂါညကကာဖျူးညမထွက်ရအမိန့်ထုတ်ပြန်ထားပေမဲ့ပုထုနေ့ကတော့မြို့ရဲ့အခြေအနေဟာပုံမှန်တိုင်းပြန်လည်လည်ပတ်နေပါတယ်ညမထွက်ရအမိန့်ကိုသတင်းတစ်ပတ်ကြာထုတ်ပြန်ထားတာဖြစ်ပါတယ်အများဆုံးပတ်စကားတွေမြို့ပတ်ရထားတွေမှာလူတွေပုံမှန်အတိုင်းပြစ်ချက်နေပြီးစာတင်ကြောင်းတွေလည်းပြန်ဖွင့်ခဲ့ပါတယ်ဘာတီမိုးမြို့ကနာမည်ကြီးတန်းဆုံးတီဝိုင်းအဖွဲ့ဟာလည်းအပြင်မှာအခမဲ့ဖြောပြပေးခဲ့ပါတယ်ဒါပေမဲ့ဘာတီမိုးမြို့ကဘေ့စ်ဘောအသင်းဖြစ်တဲ့ Orioles နဲ့ Chicago White Sox အသင်းတို့ပုထုနေ့ကကစားခဲ့ပေမဲ့အများပြည်သူကိုဝင်ရောက်ကြည့်ရှုခွင့်မပေးခဲ့ပါဘူးတနည်းအားဖြင့်တော့ပြည်သက်တွေကြည့်ခွင့်မရတဲ့ဘေ့စ်ဘောပွဲကိုကစားခဲ့ကြတာပါမရိုင်းလန်ပြည်နယ်အုပ်ချုပ်ရေးမှူး Larry Hogan လည်းပြဿနာဖြစ်ခဲ့တဲ့နေရာတချို့ကိုတွားရောက်ပြီးဒေသခံတွေနဲ့စကားပြောကြားခဲ့ပြီးတဲ့နောက်မြို့အခြေအနေဟာတည်ငြိမ်အေးချမ်းသွားပြီလို့ပြောပါတယ်ဒီတော့တွင်ဘော်တီမိုးမြို့ကဆန္ဒပြပွဲတွေကိုထောက်ခံတဲ့အနေနဲ့အမေရိကန်နိုင်ငံအတွင်းကတခြားမြို့အတော်များများမှာလည်းခြေတက်ဆန္ဒပြပွဲတွေပြုလုပ်နေပါတယ်